အိန္ဒိယမှာကိုဗစ်ဘေးဒဏ်အဆိုးဆုံးခံရသူတွေရဲ့ဒုက္ခသည်နှစ်သိန်းထက်မနည်းပါဝင်တယ်လို့လူ့အခွင့်ရေးဆိုင်ရာနိုင်ငံတကာမဟာမိတ်အဖွဲ့တစ်ခုကပြောလိုက်ပါတယ်။အိန္ဒိယမှာမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရင်ဂျာမွတ်စလင်4000ကျော်လည်းရှိနေပြီးရင်ဂျာလို့ခေါ်ဆိုတာကိုမြန်မာနိုင်ငံကတော့အသိမှတ်ပြုမထားပါဘူး။ဒီဒုက္ခသည်တွေဟာလူမှုဖူလုံရေးအစီအစဉ်တွေဒါမှမဟုတ်အခမဲ့ကျန်းမာရေးစောင့်ရှောက်မှုကိုမရကြဘူးလို့ဥရောပအခြေစိုက်နိုင်ငံမဲ့ဖြစ်မှုနဲ့အားလုံးလှမ်းခြုံမှုဆိုင်ရာ Institute ရဲ့ဘော်ဒူးနေတို့စီရင်ခံစာမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံကြောင့်နိုင်ငံမဲ့တွေဟာအစိုးရကပေးတဲ့စီးပွားရေးဆိုင်ရာအထောက်ပံ့တွေမရကြသလိုသူတို့မှာဘန်စင်ဒါမှမဟုတ်နိုင်ငံသားဖြစ်မှုထောက်ထားမရှိကြဘူးလို့ပူးပေါင်းလုပ်ကအောင်မြင်မှုရနိုင်ငံများပေါ်ကိုဗစ် -19 သက်ရောက်မှုနဲ့အပြောင်းအလဲအတွက်လုပ်ငန်းစဉ်လို့ဆိုရမယ့်နာမည်နဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တကယ်တော့အိန္ဒိယပါဝင်နိုင်ငံပေါင်း73နိုင်ငံကိုရောက်နေတဲ့နိုင်ငံမဲ့နေသူဒုက္ခသည်တွေပေါ်ကိုဗစ်ကပ္ပကာယောဂါကြီးရဲ့တည်ရောက်မှုတွေကိုအခုထုတ်တဲ့အစီရင်ခံစာထဲမှာစူးစီးဖော်ပြထားပါတယ်ခင်ဗျ။